ထိုင်းမလေးနယ်စပ်လူဝေမှုကြီးကြပ်ရေးအကျဉ်းထောင်ကနေဇန်နဝါရီလ10ရက်နေ့ကထောင်ပေါက်ပြေးတဲ့ရိုဟင်ဂျာ19ဦးနဲ့4ဦးကိုအာဏာပိုင်တွေဘက်ကပြန်လည်ဖမ်းမိခဲ့ပါတယ်။ကြံထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုမလေးရှားအာဏာပိုင်တွေရဲ့အကူအညီတွေနဲ့ဆက်လက်ရှာဖွေနေပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါရှင
်။ထိုင်းနိုင်ငံစုံကလာဖရိုင်စတောင်မြို့နယ်အတွင်းကလောက်ဝကအကြီးထောင်ကနေဇန်နဝါရီလ10ရက်နေ့မနက်မှာထောင်ကိုဖောက်ပြီးထွက်ပြေးခဲ့ကြတဲ့ထိန်းသိမ်းခံရိုဟင်ဂျာ19ဦးကိုဖမ်းဆီးနိုင်ဖို့စတောင်မြို့ရဲတပ်ဖွဲ့ဝင်တွေ43နေကြောင်တက်တွေစုပေါင်းပြီးရှာဖွေဖမ်းဆီးခဲ့တာပါ။စုံကလာခရိုင်ရဲမှူးကြီးချာလစ်ချော့အမွန်ဖာနစ်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။ဇန်နဝါရီလ10ရက်နေ့မနက်4နာရီလောက်ထွက်ပြေးသွားတဲ့ရိုဟင်ဂျာ4ယောက်ကိုဖမ်းဆီးနိုင်ခဲ့ပါတယ်။၃ယောက်ကတော့ထိုင်းမလေးနယ်စပ်မှာပြန်ဖမ်းပြီးခဲ့ပါတယ်။တယောက်ကတော့မလေးရှားအနာပိုင်တွေကဖမ်းပြီးထိုင်းကိုပြန်ပို့ပေးခဲ့ပါတယ်။ကျန်နေသေးတဲ့15ယောက်ကိုဖမ်းမိနိုင်ဖို့အတွက်ဆက်လက်လှုပ်ဆောင်နေပါတယ်ဆိုပြီးပြောဆိုသွားတာပါ။ထိုင်းမလေးနယ်စပ်တစ်လျှောက်မှာအနက်ခံခွေးတွေနဲ့ပေါ်ရဟတ်ယာဉ်တွေနဲ့ပါရှာဖွေနေတာကိုရုပ်သံထဲမှာတွေ့ရပါတယ်။ထွက်ပြေးသွားခဲ့တဲ့လူရင်းစားတွေကလွတ်နေသူတွေရဲ့ဓာတ်ပုံတွေကိုလည်းထိုင်းမလေးနယ်စပ်ကကြီးရွာတကြီးရစီကိုပို့ပြီးဒီလူတွေကိုတွေ့ရင်သတင်းပေးကြဖို့ကိုလည်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ရိုဟင်ဂျာတွေထောင်ပေါက်ပြေးမှုနဲ့ပတ်သက်လို့ဇူလိုင်လ17ရက်နေ့ကတော့စတောင်ရဲစခန်းမှာတာဝန်ကျနေတဲ့ထိုင်းရဲတပ်ဖွဲ့ဝင်12ဦးကိုတာဝန်ပေါ်ရုံမှုနဲ့စုံစမ်းစစ်ဆေးနေပါတယ်။အလားတူပဲထိုင်းတောင်ပိုင်းဖန်ကခရိုင်မှာအချုပ်ထောင်ကိုဖောက်ပြီးတဲ့ရိုဟင်ဂျာတွေရှိခဲ့မှုပါတယ်။ထိုင်းတောင်ပိုင်းဖန်ကအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားရေးရနဲ့မှတ်တမ်းရေးရတာဝန်ကဦးမင်းဦးကတော့သူ့ရဲ့အတွေ့အကြုံကိုပြောပြပါတယ
်။ဒါထိုင်းကနေပြီးအဲ့လိုမျိုးပဲဒီအဲ့ဒီနေရာဒီမှာပဲဆန်းလာတော့ refugee camp နဲ့ပို့လို့မရဘူးလေအဲ့လိုမျိုးဖြစ်နေ။ဆန်းလာလောက်ကအဆုံမှရှိရတော့ညာရကျတော့ခံရတဲ့နားကကျွန်တော်လောက်ကရောက်လို့ထပ်ပြီးနေကြည့်လို့ရှိမှာ10ရောက်တော့မပြေတော့ဘူးသူတို့ကပြန်လာတယ်။ကျန်တဲ့လူတွေအကုန်လုံးကတော့အဒီ UN အစီအစဉ်နဲ့သူတို့တက်တဲ့နိုင်ငံတွေကိုဖတ်သွားပြီ။ကိုလုံးကဒီမှာအကြာကြီးနေရလေ၊ကြက်သိပ်ပြီးတော့နေကြရမလား။မပြတ်တနာတွေတဲ့နောက်ဆုံးဖတ်ပြီးတော့နတ်တွေပိုင်းနဲ့ပြက်ပြက်မုန်နေထမ်းလို့တယောက်တောင်သေးသေးတယ်လေ။ဒါနဲ့တချို့တွေကကြတော့သူတို့ကိုယ်ခံရအောင်တက်တဲ့နိုင်ငံတွေမသွားချင်တာ။မလေးရှားမှမလေးရှားအဲ့လိုမျိုးများစုအဲ့လိုမျိုးဖြစ
်။ထိုင်းတောင်ပိုင်းမှာဖမ်းမိတဲ့ရိုဟင်ဂျာတွေကအမျိုးသမီးနဲ့ကလေးတွေကိုတော့တချို့ဆော့ရှော့ရေးခရာတွေမှာထားပြရရှိခဲ့ပါတယ်။အခုထောင်ပေါက်ပြေးတဲ့ရိုဟင်ဂျာတွေကပြန်မိသူတွေကတော့သူတို့ကိုမြန်မာပြည်ပြန်ပို့မှာကြောက်လို့ထွက်ပြေးကြတယ်ဆိုပြီးမီဒီယာတွေကိုပြောဆိုထားပါတယ်။ဒါပေမဲ့ထိုင်းဘက်မှာဖမ်းမိတဲ့ရိုဟင်ဂျာတွေကိုမြန်မာပြည်ကိုပြန်ပို့တာမျိုးတွေတော့မကြားမိဘူးဆိုပြီးဦးမင်းဦးကတော့ဆိုပါတယ်။ထိုင်းဘက်ကိုရောက်လာကြတဲ့ရိုဟင်ဂျာတွေဟာရခိုင်ပင်လယ်နယ်စပ်ကနေလာရောက်ကြတာပါ။လူကုန်ကူးသူတွေကတော့မလေးရှားကိုပို့ပေးမယ်ဆိုပြီးခေါ်လာရင်သူတို့ဟာထိုင်းမလေးနယ်စပ်မှာဖမ်းမိခဲ့တာဖြစ်သွားတယ်။လက်တလုံးမှာထောင်ပေါက်ပြေးတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့ထိုင်းဘက်ကမြန်မာတိုင်ရုံးကိုအကြောင်းကြားတာမြန်မာဘက်ကတာဝန်ယူရတာရှိမရှိကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်အမတ်ကြီးဦးမျိုးမြင့်တန်းကိုဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်
။အော်မရှိပါဘူးမြတ်။တရင်သာလည်းတော့တွေ့ပါတယ်။အရင်ကမပြောဘူးပါဘူး။ Human Trafficking နဲ့ပတ်သက်တယ်လို့သူတို့ Commission တွေပတ်သက်ရှိပါတယ်
။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်မပြုပါဘူး။အခုထောင်ပေါက်ပြေးတဲ့သူတွေဟာ2019ခုနှစ်အတွင်းမှာဖမ်းမိခဲ့တဲ့ရိုဟင်ဂျာများဖြစ်ကြပါတယ်ရှင်။